ဂျပန်လက်နက်ကန်အင်ဂျင်ဖွဲ့စည်းဦးစီးချုပ်ဘူဒုထွန်းမြတ်နိုင်ရဲ့ညီနဲ့ညီမအပါအဝင်၁၀ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရင်တရားရုံးကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။သူတို့ကိုအကြံဖတ်မှုတိုက်ပြရေးပုံမှန်တွေနဲ့ဖမ်းဆီးတရားဆွဲဆိုထားတာကနေအခုလိုပြန်လွှတ်ပေးလိုက်တာပါ။သူတို့ကိုပြန်လွှတ်ပေးတာဟာစစ်တပ်နဲ့အင်ဂျင်အဖွဲ့အစည်းအစဉ်ပြေးနေသလိုဂျပန်ပြည်နယ်တည်ငြိမ်ရေးတော်ကြောင့်သူပြေးတာဖြစ်တဲ့လို့ရည်ရွယ်မှုကိုလိုက်ပါဆောင်ရပေးနေတဲ့ရှေ့နေဦးအောင်ကျော်စင်ကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကြီးကျန်းကတော့ပြပါမယ်
။အကြံဖတ်မှုတိုက်ချက်ရေးပုံမှန်တွေနဲ့တရားဆွဲဆိုထားတဲ့ရခိုင်လက်နက်ကိုင်အေးစေဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီကိုအောင်မြတ်ကျော်နဲ့မြမဖြစ်သူရမင်းမေဦးခေါ်မန်းနှင်းပွင့်ဖြူအပါအဝင်၁၀ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကဒီကနေ့လွှတ်ပေးလိုက်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှိနေဦးအောင်ကျော်စင်ကပြောပါတယ
်။အမှုရုံးတင်ခွင့်လျှောက်တယ်ဆိုတာရာဇဝဲပြင်ထုံ၄၀ပူစီ၄၀လျှောက်တာ။ဘယ်ပူစီ၄၀လျှောက်တဲ့အခါဒီအမှုမှာသိကြမတင်ရသေးဘူးဆိုလို့ရှိရင်၄၀ပူစီ၄၀တာကြီးရသိကြမတင်ပြီးလွှဲရတယ်။ဆိုတော့ဒီအောင်မြတ်ကျော်ပါရှိအောင်ဟူကသိကြမတင်ရသေးတဲ့အတွက်သူတို့ကိုရာဇဝဲပြင်ထုံ၄ပူ၄တာကြီးရသိကြမတင်ပြီးလွှတ်တယ်။နောက်သူညမမမုန်နေဒီကောဒီမင်းရနဲ့ကိုကျော်နိုင်တို့ကြတော့တယောက်ချက်ကိုကျော်နိုင်တို့ကြတော့တရားဝင်ဆွေးကျက်တင်ထားပြီးသားဒီဆွေးကျက်တင်ထားပြီးသားဖြစ်တဲ့အတွက်ခုနကလိုပဲသူတို့ကိုလည်းမှုယုံသိဖို့အတွက်ယုံသိတော့တင်တယ်တင်တဲ့အခါမှာသူတို့ကိုကြတော့ဆွေးကျက်တင်ထားပြီးသားဖြစ်တဲ့အတွက်ရာဇဝဲကျင်းတို့လေးကိုလေးခါခွေရအမှုကနေအပီးကျက်လွတ်တယ်အပီးကျက်ခွာတော့ဒီ
အဲ့ဒီတဲမှာဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီမဖြစ်သူမယမင်းမေဦးနဲ့သူ့ရဲ့ယောက်ျားဖြစ်သူကိုတင်လိုင်တို့ကိုပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလ19ရက်နေ့မှာရန်ကုန်အပီးပီးဆိုင်ရာ၄စိတ်မှာဖမ်းဆီးခဲ့တာပါရန်ကုန်တိုင်းသတင်းတပ်ဖွဲ့ကဒူးရဲမှုမင်းခိုင်ကတရားလိုလုပ်ပြီးအောက်တိုဘာလ20ရက်နေ့မှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်58ကနဲ့အမှုဖွင့်တရားစွဲဆိုခဲ့တာပါဒါအပြင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီဖြစ်သူကိုအောင်မြတ်ကျော်ပါဝင်ရခိုင်အသင်းစင်ကာပူခေါင်းဆောင်ရှီဦးကိုလည်းပြီးခဲ့တဲ့2019ခုနှစ်ဇူလိုင်လ6ရက်နေ့9ရက်နေ့မှာစင်ကာပူနိုင်ငံမှာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါသူတို့ကိုမြန်မာနိုင်ငံကိုပို့ဆောင်ခဲ့ပြီးရန်ကုန်အပီးပီးဆိုင်ရာ၄စိတ်မှာမြန်မာအာဏာပိုင်တွေကထပ်မံဖမ်းဆီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှန်50ည52ကာကြီးလုံးနဲ့လည်းတရားစွဲဆိုခဲ့တာပါအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့ရခိုင်လက်နက်ကိုင်အေးအေးစစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမဖြစ်သူအပါအဝင်10ဦးကိုပြန်လွတ်ပေးလိုက်တာဟာစစ်တပ်နဲ့အေးအေးတပ်ဖွဲ့အကြားတိုက်ပွဲတွေရပ်ဆိုင်းနေတာနဲ့လက်ရှိရခိုင်ပြည်တည်ငြိမ်အေးချမ်းနေတာကြောင့်ဖြစ်တယ်လို့တရားလွှတ်တော်ရှိနေဦးအောင်ကျော်စင်ကပြောပါတယ
်။ကျပ်တော်နဲ့ ULA ရဲ့ကြားမှာလူကြီးလူကောင်းဆန်ဆန်သဘောတူကြရတယ်။ရပြီဒီနေ့ဒီပြစ်ကတ်တာကမှမရှိကြတာ6လကျော်တော့ပြီ။တော်တော်ဒီစစ်မဖြစ်ပေါ်အောင်ဒီတိုင်းနိုင်ငံတော့မှဒီလိုဒီအနာသိနေကြောကြောထိနေကြောကြောဒီကြောင်းကြရောက်ဒီအများကြီးဒီမကျေနပ်လို့ဆန်တာကြရတယ်အဲ့လိုရှိတော်လေခိုင်မာကြတော့ဘာမှမရှိဘူးတင်းကြီးအိတ်ဆက်နေအဲ့ဒီတင်းကြီးအိတ်ဆက်မှုရဲ့အကျိုးဆက်အဖြစ်ပေါ့ဒါသူတို့ကိုလေးပဲဒီအမှုရုပ်ပြီးတော့ကားဒီအမှုကလွတ်ပြေးတယ်လို့ကျွန်တော်သူ့မြင်ပါတယ
်ဒီနေ့ပြန်လွတ်လာတဲ့သူတွေအားလုံးကျမ်းမာရေးကောင်းမွန်တယ်လို့ပြန်လွတ်လာတဲ့ရခိုင်အသင်းစင်ကာပူခေါင်းဆောင်ကိုထွန်းအေးရဲ့အကူဖြစ်သူကပြောပါတယ
်အော်ဝန်တာပါဗျာသိဝန်တာပါသိကြတော့ပေါ့ဟုတ်ကဲ့ခင်ဗျာဟိုမှာအကုန်လုံးကတော့အချက်အလက်မှရှိပါတယ်အကုန်လုံး၁၀ယောက်လောက်ပါတယ်၁၀ယောက်လောက်ပဲပ
ါရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေနဲ့တပ်မတော်ကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်းထားတာအခုဆိုရင်9လနီးပါးရှိနေပါပြီစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေရှိနေပေမဲ့လည်းရခိုင်ပြည်နယ်မှာတော့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအနည်းချင်းလောက်သာရှိခဲ့ပြီးဒီကာလထဲမှာပဲတပ်မတော်ကိုပြိုကွဲအောင်လှုပ်ဆောင်မှုမိုင်းရံကကကြီးနဲ့ထောင်နဲ့20ချမှတ်ခံထားရတဲ့ဒေါက်တာအေးမောင်နဲ့ဆာရေးဆရာဝေဟင်အောင်တို့ကိုလည်းပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
။ဒီကောင်းဆောင်နဲ့ဆက်ဆက်သူတွေပြန်လွှတ်လာတဲ့အကြောင်းရခိုင်ကလာတဲ့တဲ့ရင်ကိုကိုငင်းကျန်းတို့ပြောတော့တာပါ။